ကချင်ပြည်နယ်တနိုင်းမြို့နယ်တွေကရွှေပရင်မော်ရင်းတွေကတင်းရှောင်လာတဲ့ရွှေပြောင်းအလုပ်သမားတွေနေရရင်ပြန်နိုင်ရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဘက်ကတိုင်းဒေသကြီးအစိုးရတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လူငယ်ပြန်ဒုညုံမှုကပြောပါတယ်။တနိုင်းကနေခန်းဒီမြို့ကိုခိုးလုံလာကြတဲ့ဒုက္ခတွေတထောင်ကျော်ကိုတနိုင်းမိုးကောင်းလမ်းနဲ့ခန်းဒီရေချောင်းလမ်းတွေကနေပြန်လဲပို့ဆောင်ပေးနေတာပါ။တနိုင်းမှာခိုးလုံနေစေဒုက္ခတွေတချို့အတွက်လုံးလုံးစေဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေကနေရာပေးစာနာရိတ်ခါပေးကူညီဆောင်ရှောက်ထားပေမဲ့ရေရှည်အတွက်တော့အခက်အခဲရှိတယ်လို့လည်းကချင်နှစ်ချင်းခရီးရန်အဖွဲ့အတွင်းရေးမှူးကပြောပါတယ်အသေးစိတ်ကိုမှဆွမှုပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ဂျွန်လာပိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြာတင်းမာလာတဲ့စီးရေးအခြေအနေတွေကြောင့်ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ကရွှေနဲ့ပရင်မော်ရင်းဆယ်ခုမှနေထိုင်နေသူတွေဆက်ပြီးတော့နေထိုင်ခွင့်မပြုတော့ဘဲဂျွန်15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့တက်မတော်ဘက်ကစာရီးဖြန့်ဝေညွှန်ကြားထားပါတယ်အလားတူပြီးခဲ့တဲ့ဂျွန်လာ10ရက်နေ့ကနေစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကန့်တဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်သွားလာခြင်းမပြုဖို့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ဘက်ကလည်းအမိန့်ထုတ်ပြန်ထားပါတယ်ဒီလိုမျိုးစီးရီးတင်းမာလာတဲ့အခြေအနေမှာတနိုင်းမြို့မော်ရင်းလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာကြပြီးအဒီထွက်ပြေးလာသူအများစုဟာဒေသခံတွေမဟုတ်ပဲရွှေပြောင်းလုံးလောက်ကိုင်းသူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုးလုံနေထိုင်ရင်းနဲ့စားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြတာပါဒီရွှေပြောင်းအလုပ်သမားတွေမိမိတို့ရဲ့နေရရင်ပြန်နိုင်ရေးဂျွန်လ12ရက်နေ့ဝင်းကျင်ဂျွန်လ13ရက်နေ့ကနေစလို့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစီစဉ်ဆောင်ရွက်ပေးနေပါတယ်အဓိကလမ်းကြောင်းနှစ်ကြောင်းဖြစ်တဲ့တနိုင်းမိုးကောင်းလမ်းနဲ့ခန်းဒီရေကြောင်းလမ်းကနေပြန်လည်ပို့ဆောင်ပေးနေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရင်က VOA မြန်မာပိုင်းကိုပြောပါတယ
်တနိုင်းကနေပြီးတော့ဟိုပြန်လာတဲ့ဟာကနှစ်နေရာနေကျွန်တော်တို့ကကူညီပေးနေတယ်တနေရာကျတော့မိုးကောင်းပေါ့နော်မိုးကောင်းမှာကျတော့ကျွန်တော်တို့ရှိရနေပြီးတော့ဒုညွှန်ချုပ်ပေါ့ကယ်ဆယ်ရေးကဒုညွှန်ချုပ်ကိုလည်းဦးစီးပြီးတော့အဲ့မှာအဖွဲ့ဆိုင်ပြီးတော့ကူညီပေးနေတယ်တနိုင်းကနေပြန်လာတဲ့လူတွေပေါ့တနိုင်းမိုးကောင်းလမ်းပေါ့နော်အဲ့ဒါကားလမ်းနဲ့သူတို့ပြန်လာတာတွေရှိတယ်ပြီးရင်အဲ့ဒီကနေပြီးတော့ယထားနဲ့ဆင့်ပြီးတော့မြကြီးနားလိုမန္တလေးလိုဆက်သွားတယ်ဗါတဲ့ကနေမှဆင့်သူတို့နေရက်တွေရောရှိရမယ်အဲ့လိုမျိုးယထားနဲ့အဲ့လိုသွားနိုင်မှုကိုလည်းကျွန်တော်တို့ဒီလူငယ်ပြန်ရကနေပြီးတော့ပြည်တော်စုဝန်ကြီးကိုယ်တိုင်ကနေပေါ့နော်ဒီကျွန်တော်တို့ပို့ဆောင်ရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့ဒီယထားအားတွေကိုပို့ပြီးပြေးဆွဲပေးဖို့တွေပါညှိနှိုင်းဆောင်ရွက်ထားတာရှိတယ်အဲ့ကနေပြီးတော့သူတို့ကပြန်ကြတယ်ပေါ့အဲ့ဒါမိုးကောင်းနောက်တစ်ခုကကျတော့ကျွန်တော်တို့ခန်းဒီခန်းလီရကျတော့ဒီအောက်ပိုင်းကပေါ့နော်ဒီတနိုင်းဘက်ကနေပြီးတော့သူကရေချောင်းနဲ့ပြန်လာတာရေလမ်းကနေပြီးတော့ပြန်လာတာရှိတယ်ပြန်လာပြီးတော့သူကခန်းလီကိုညက်နေဆိုရင်ရောက်ကြတယ်အဲ့သူတို့စက်တွေတွေနဲ့ပြန်လာတယ်ခန်းလီကနေပြီးတော့စက်တွေနဲ့သွားကြူတယ်ပေါ့နော်အဲ့ဒါကျတော့တရက်တရက်ကိုသူတို့300-400ယောက်ကြတယ်ဗျခန်းလီမှာညားပြီးတော့နောက်နေ့မနေ့ကျတော့သူတို့ကဒီချင်းလေးမြေကျောင်းတိုင်းအောက်ကိုဆက်ပြီးစုံစင်းပြီးတော့သူတို့နေရာသူတို့ပြန်ကြတယ်ပေါ့နော
်တက်မတော်ကသတိပေးထားတဲ့ရက်ဂျွန်15မတိုင်ခင်မှာပဲဂျွန်လ13ရက်နေ့ကနေစလို့စုစုပေါင်းခန်းလီမျိုးပေါ်ကိုခိုးလုံရောက်ရှိလာသူပေါင်းကတရက်ကို300ကျော်နှုန်းနဲ့လူကယ်ပြန်ရဲ့စည်ရင်းအရာလာရောက်ခိုးလုံသူက1180လောက်ရှိခဲ့ပါတယ်သူတို့အတွက်လိုအပ်ချက်တွေကိုမျိုးမီမျိုးဖားတွေအုပ်ချုပ်ရေးအဖွဲ့တွေလွှတ်တော်ကိုယ်စားလှယ်တွေနောက်ဘာသာရေးနဲ့လူမှုရေးအသင်းအဖွဲ့တွေဘက်ကဝိုင်းဝန်းကူညီပံ့ပိုးစောင့်ရှောက်ပေးနေကြပါတယ်လို့ဒေါက်တာအောင်သူရင်ကပြောပြပါတယ
်သူတို့အတွက်အစားအသောက်နေထိုင်ရေးတော့ညာအိတ်ကိုတွဲဖို့ဆိုရင်အဲ့မှာတင်းကုန်ကန်းတွေရှိတယ်မလောက်ဘူးပေါ့နော်ကျိုးနေရာတွေကတော့ကျွန်တော်ဖုံးကြောင်းတွေမှာတဲကြတာတွေရှိတယ်ဆက်တွေပေါ်မှာပဲကျိုးရအိတ်ကြတယ်ကျွန်တော်အဓိကအဲ့မှာအကူအညီပေးရတာတော့စားရေးတောက်ရေးပေါ့အမျိုးပေါ်မှာလည်းသူတို့အလှရှင်တွေရှိတယ်အားလုံးပေါင်း1000ကျော်ရောက်တယ်ကျွန်တော်ရတဲ့စည်ရင်းရဆိုရင်လေတရက်ကို300-300ကျော်လောက်နေပေါ့
အခုအချိန်မှာတော့တနိုင်းခန်းဒီဘက်ကိုခိုးလုံလာကြသူစစ်ဆောင်ဒုက္ခသည်တွေအတွက်ဘာသာရေးအသင်းအဖွဲ့တွေဘက်ကလည်းအသင်းတော်တွေရဲ့ဖျားကြောင်းနေနဲ့မြမဗုဒ္ဓဘာသာဖုံးတော်ဒီကြောင်းနေမှာနေရာချထားပေးဆောင်ရွက်ထားကြပါတယ်ရေရှည်အတွက်တော့နေထိုင်ရေးအခက်အခဲရှိတယ်လို့ကချင်းနေချင်းခရီးအဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ
်ဒီမော်ဘက်ကဖြတ်ပြလာတဲ့လူတွေကိုကျွန်တော်တို့တနိုင်းရေးမှာရှိတဲ့အသင်းတော်တွေမှာအများချပေးထားတယ်ဆိုတော့အခုကတစ်ထောင်ကျော်လောက်ရှိပြီသူတို့ရဲ့လုံခြုံမှုကိုကျွန်တော်တို့ပေးနေတယ်လုံခြုံရေးပေါ်တော့အဲ့ဒီဖြစ်လဲကျွန်တော်တို့ကအခု IDD camp တွေဒီဆောက်ပြီးမှလုံးဖို့လုံးချပြီနဲ့လည်းအခုလောလောဆယ်ဆယ်တော့အဲ့ဒီကိစ္စကိုတနိုင်းအုပ်ချုပ်ရေးနဲ့ဒီစစ်တပ်ကအဲ့ဒါကိုလည်းနည်းနည်းသားလျင်နေပြီ။အဲ့ဒီ camp ကမလုံးဖို့ပေါ်တော့အဲ့ဒါပြီးပဲပြောနေတာကိုကျွန်တော်တို့သိနေရတယ်ဆိုအဲ့ဒါ။အရင်အနည်းနာတိုက်တွေမှာတော့ဒီတိုက်ပွဲတွေကျွန်တော်တို့ညှိစင်နေတယ်တော့ရှိနေတယ်အမှ
။ခန်းဒီမျိုးနဲ့နီးတဲ့ရွှေမော်တွေဖြစ်တဲ့သတိပေးစာထဲမှာပါတဲ့ဝမ်ပလာတုံပနီအပြင်စာထဲမှာမပါတဲ့ခမန်စီဝေပီနဲ့တခြားရွှေမော်တွေကအထူးသဖြင့်အမျိုးသမီးနဲ့ကလေးတွေလည်းခန်းဒီဘက်ကနေဆက်လေတွေနဲ့သွားကြိုပြီးတော့ခန်းဒီမျိုးတွေမှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ်။တက်မတော်လင်းရင်ဘက်ကနေကျဲချခဲ့တဲ့စာထဲမှာတော့ဒီဒေသတွေကအများဆုံးထွက်ခွာကြဖို့နဲ့တကယ်လို့မထွက်ခွာခဲ့ဘူးဆိုရင် KIA နဲ့ဆက်နွယ်တဲ့အကြမ်းဖက်သမားတွေအဖြစ်သတ်မှတ်ရလိမ့်မယ်လို့ရေးသားဖော်ပြတဲ့အဖို့ကတော့ HRW လူခွင့်ရေးအဖွဲ့ကြီးကပြစ်တင်ဝေဖန်ထားပါတယ်။ဒေသတွေမှာရှိတဲ့ပြည်သူတွေဘေးကင်းလုံခြုံမှုရှိ ကချင်စစ်ပြေးဒုက္ခတွေအရေးကူညီပေးနေသူတွေကမေတ္တာရက်ခံတောင်းဆိုနေကြပါတယ်ရှင်။